ပြန်စုဆိုရဝန်ကြီးဌာနတစ်ခုကညွှန်ကြားရေးမူချုပ်တယောက်ကိုတာဝန်ကနေထုတ်ပြန်လိုက်တဲ့အကြောင်းသမရလက်မှတ်ရေးထိုးပြီးတော့ဇန်နဝါရီလ14ရက်နေ့ကထုတ်ပြန်တဲ့အမိန့်တစ်ခုထဲမှာဖော်ပြထားပါတယ်။ညွှန်ကြားရေးမူချုပ်အဆင့်တာဝန်ရှိသူတယောက်ကိုရာထူးကနေထုတ်ပြန်လိုက်တယ်ဆိုတာလက်ရှိဆိုရလက်ထက်မှာဒါကပထမဆုံးချိန်ပဲဖြစ်ပါတယ်။ဘလို့အကြောင်းပြချက်နဲ့ရာထူးကနေထုတ်ပြန်တဲ့အထိဖြစ်ခဲ့တာပါလဲ။ဆက်သွယ်မြင်ပြထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အခုရာထူးကထုတ်ပယ်ခံရသူဟာစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနကညွှန်ကြားမှုချုပ်ဦးရန်နိုင်ထွန်းပဲဖြစ်ပါတယ်။အရေးကြီးကုန်ပစ္စည်းလိုင်စင်တွေပေးတာမှာအဆင့်ဆင့်စစ်ဆေးရမယ့်အပေါ်အားနည်းချက်တွေရှိခဲ့လို့အခုလိုထုတ်ပယ်လိုက်တာဖြစ်တဲ့အကြောင်းစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်က VOA ကိုပြောပါတယ်
။ဆော်ဒီကတော့ပါပဲကျွန်တော်စီးပွားမှုဦးမြင်ပါလို့ဆိုရင်ကုန်သွယ်ရေးမှာကုန်သွယ်ရေးဌာနကတော့ဒီကတော့ဖို့ဖို့တင်းနေတဲ့ပတ်သက်ပြီးတော့အဲ့ဒီမှာပါမျိုးထုတ်ပြတာပေါ့ဆိုတော့ထုတ်ပြတဲ့ကောင်မှာသူရေးကြည့်တဲ့ကုန်ပစ္စည်းရှင်ရှင်ရေးကြည့်ကုန်ပစ္စည်းရှင်ရှင်ကဆိုအဲ့ဒီရေးကြည့်ကုန်ပစ္စည်းပေါ်မှာတော့ကျွန်တော်ပြောရဲစဉ်စဉ်ရှင်းရှင်းမှုတွေဆောင်ရရပေါ့စဉ်စဉ်ဆောင်ရရတယ်ဘယ်လိုလဲအဲ့လိုစဉ်စဉ်ရှင်းရှင်းခုဆောင်ရတဲ့နေရာမှာအားနည်းချက်တွေချိုးနေလို့ရှိနေဆိုအဲ့ဒီရှင်းတဲ့ပုံမှာပဲဒါရှင်းပြီးတော့မှဒါရှင်းကြည့်ရှင်းကြည့်ရတာပြည့်ရှိတယ်လို့ဆောင်လို့
ပြည်ပြည်ရဲ့ဒီတော့လာပါဘာသာကလေးကုလေးကြီးကလားစီစီစီစီကြီးကလားဆောင်းတာဖြစ်ပါလ
ားအရေးကြီးကုန်ပစ္စည်းဆိုတာကကြောက်စိန်ကျော်စိန်နှဲများအချောတွေမော်တော်ကားတင်သွင်းတာအပြင်စီကရက်အရက်စတဲ့ကုန်တွေကိုအရေးကြီးကုန်ပစ္စည်းလို့သတ်မှတ်ထားတာပါအခုလို့ထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်မှတော့တိုင်ကြားထားတာစစ်ဆေးမင်းမြန်းနေရတာမရှိဘူးလို့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပြန်ကြားရေးတာဝန်ခံဦးကျော်စိုးက VOE ကိုပြောပါတယ
်။ရရှိပါဦးခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့မှသူထုတ်ပေးတာပါခင်ဗျာ။ဟာဟာထုတ်ပေးခံရတယ်။ဦးရန်ကဦးရန်နိုင်ပါလား။အဲသူနဲ့ပတ်သက်ပြီးတော့ပါမတော့မရှိပါဘူးခင်ဗျာ။ကော်မရှင်နေနေလေ။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။လောလောဆယ်တော့ကျွန်တော်အနေနဲ့ဒါနဲ့ပါမတော့မရှိပါဘူးခင်ဗျာ။ပြောဖို့လည်းပါမရှိပါဘူးနော်။ဟုတ်ကဲ့ပါခင်ဗျာ။
ထုတ်ပယ်ခံရမှုကလိုင်စင်ပေးတာတွေနဲ့ပတ်သက်တယ်လို့ဝန်ကြီးဌာနဘက်ကဆိုပေမဲ့ဘလောက်ထိစစ်ဆေးမှုပေါ်ရောခဲ့တယ်စစ်ဆေးမှုအားနည်းခဲ့တာကြောင့်ဘလို့အကျိုးဆက်တွေဖြစ်တယ်လဲဆိုတာကိုတော့ဝန်ကြီးဌာနဘက်ကတိတိကျကျမဖြေကြားခဲ့သလိုနောက်ဆက်တွဲအခြားဝန်ထမ်းတွေကိုပါစစ်ဆေးမေးမြန်းနေတာမျိုးရှိမရှိဆိုတာကိုလည်းဝန်ကြီးဌာနဘက်ကဖြေဆိုခြင်းမရှိခဲ့ပါဘူးဖွဲ့စည်းပုံအခြေခံဥပဒေပုံမှာ208နဲ့နိုင်ငံဝန်ထမ်းဥပဒေပုံမှာ6ပါပြဋ္ဌာန်းချက်နဲ့အညီနိုင်ငံတော်သမ္မတအမိန့်နဲ့ရာထူးကထုတ်ပယ်လိုက်တာဖြစ်ပြီးအခုထုတ်ပယ်ခံရသူဟာအရင်နယ်စပ်ကုံသွယ်ရေးဌာနမှလည်းတာဝန်ယူခဲ့ဘူးသူတဦးဖြစ်ပါရဲ့ရှင်